ထိုင်းနိုင်ငံမှာတရားဝင်အထောက်အထားတွေနဲ့အလုပ်လုပ်ကင်ဖို့နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့မြန်မာနိုင်ငံမြန်မာလုံသား300နီးပါးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်တီရေတံတားနှစ်ကနေဂျွန်လ1ရက်နေ့မှာထပ်မံရောက်ရှိလာပါတယ်အခုဆိုလို့ရှိရင်နိုင်ငံသဘောတူစာချုပ်နဲ့ဆီလွတ်တဲ့အလုပ်သမား2000ကျော်ရှိသွားပြီဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မတ်အေးအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံအတွင်းကိုနှစ်နှစ်ကျော်ကြာကာလအတွင်းပထမဆုံးအကြိမ်ဖြစ်မေလကစပြီးနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့မြန်မာတွေစတင်ဝင်ရောက်လာနေပြီးဂျွန်လ1ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တံတားနှစ်ကနေမြန်မာလုံသား300နီးပါးဝင်ရောက်လာတဲ့အကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
် MOU စနစ်နဲ့မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဆီလွတ်တဲ့လူသားစီလုံးမှုကဒါ9ကြိမ်လောက်ပေါ့ဂျွန်လာတရနေ့ကဒါ9ကြိမ်လောက်ဖြစ်တယ်ဂျွန်လာတရနေ့မှာဒီ Monbin Agency နဲ့ Unity Agency နှစ်ခုကနေပြီးတော့ယောက်ျားလေး152ယောက်နဲ့မိန်းကလေး39ယောက်အားလုံးပေါင်း290တယောက်ဒီနေ့ဆီလုတ်တယ်ဒါ9ကြိမ်လောက်ဆီလုတ်လက်မှုဖြစ်တယ်အဲအဲ့ဒီ290တယောက်စလုံးကထိုင်းနိုင်ငံအလဲပိုင်းသွန်ပူရီမှာရှိတဲ့စစ်သားဆေးရုံမှာသွားပြီးအလုပ်လုပ်ကြမှာဖြစ်တယ်
အခုဆိုရင်အချိန်ပေါင်း9ကြိမ်အတွင်းမှာမြန်မာလူသမား2000ကျော်ဟာထိုင်းနိုင်ငံတည်းကိုရောက်ရှိလာပြီဖြစ်ကြောင်းကိုလည်းပြောပြပါရယ်
ပြောမယ်ဒီခု MOU စနစ်နဲ့ပြီးခဲ့တဲ့2022မေလ30 17 19 20 24 29မေလအတွင်းမှာ6ကြိမ်အခုဂျွန်လမှာဂျွန်လတရနေ့တစ်ကြိမ်အားလုံးပေါင်းစုစုပေါင်း2144ယောက် MOU စနစ်နဲ့ထိုင်းနိုင်ငံမှာဝင်ရောက်လုပ်ကံကိုရပါပြီ
ထိုင်းလူသမားဝန်ကြီးဌာနလက်အောက်ကဌာနတစ်ခုဖြစ်တဲ့အလုပ်ကိုင်ဦးစီးဌာန DOE က MOU နဲ့လာရောက်လုပ်ကိုင်ကြမဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရွှေပြောင်းလူသမား34,409ဦးကိုဧပြီလအတွင်းအလုပ်လုပ်ခွင့်ပါမစ်များချထားပေးခဲ့ပြီးဒီထဲမှာမြန်မာလူသမား30,000ကျော်ကိုလည်းခေါ်ယူသွားမှာဖြစ်ပါတယ်အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့မြန်မာလူသမားအရေးအတွက်ကတော့2000ကျော်သားရှိသေးပြီးအရေးအတွက်အဖြစ်ဆိုရင်နည်းနေသေးတာပါ။တရားဝင်လမ်းကြောင်းကနေအလုပ်သမားတွေဆီလွတ်တာတွေကနည်းပါးနေသေးတာ၊ကြန့်ကြာနေတာတွေကြောင့်တရားမဝင်လမ်းကြောင်းတွေကနေထိုင်းနိုင်ငံထဲကိုမြန်မာတွေဟာအစုလိုက်အပြုံလိုက်ဝင်လာနေကြပြီးနေ့စဉ်လဲဖမ်းဆီးခံနေရပါတယ်ရှင်။